ီးရဲနိုင်ငံတွေကကတ်တပ်ဖွဲ့ကိုပေါ်စစ်စင်ရေးစတင်လိုက်ပြီးဖြစ်တဲ့အကြောင်းတူရကီသမ္မတဝစ်ချက်တန်ရဲ့အာရုံကကြေညာလိုက်ပါတယ်။တူရကီသမ္မတကတော့ငင်းချင်းမျိုးလိုမျိုးဖြစ်ခဲ့တဲ့စစ်စင်ရေးကိုစတင်လိုက်တဲ့အကြောင်းတူရကီလူမှုကွန်ရက်ကနေဒီနေ့ပဲကြေညာလိုက်တာပါ။တူရကီနိုင်ငံပေါ်ချင်းချောင်းနေတဲ့အချက်ပဝါရကိုချင်းမုံမို့ရည်ရထားတဲ့စစ်စင်ရေးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကတ္တပေါ်ရူဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တူရကီတပ်လေယာဉ်ရဲ့တိုက်ခိုက်မှုတွေဟာအရသားတွေကိုထိမှန်နေပြီးထိတ်လန့်ခြောက်ခြားနေကြတဲ့အကြောင်းပြောဆိုခဲ့တာပါ။အကြမ်းဖက်မှုတွေဖြစ်ဆက်မှတ်ပြီးတူရကီနိုင်ငံကထိုးစစ်ဆင်မှုအချင်းချင်းဖြစ်စဉ်ထားတဲ့ကတ္တပေါ်တွေကိုတော့ ISIS ရောက်တွေကိုချင်းမုံရမှာအဓိကမှာမိတ်ဖြစ်အနောက်နိုင်ငံတွေကလက်ခံထားကြပါတယ်။အမေရိကန်တပ်ဖွဲ့ရဲ့ပြန်လည်ရုပ်သိမ်းလို့မဲ့အကြောင်းအင်ဂျီလိုကရုပ်ပြည့်ချင်းညာလိုက်ပြီးတဲ့နောက်မှာပဲဒီကနေ့တူရကီနိုင်ငံကစစ်စင်ရေးတွေစတင်လိုက်တာပါ။တတိယဘုရင်ရုံးတဲမှုဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပေမဲ့လည်းတမတ်ဆန်ကတော့အတုံးမကျတဲ့စစ်ပွဲကိုရပ်ဖို့လိုတဲ့အကြောင်းကာဝယ်ပြောဆိုနေတာပါ။အုပ်စုပေါင်းစုံကမှနှစ်ပေါင်းရာနဲ့ချီတက်ခတ်နေကြပြီးအမေရိကန်အနေနဲ့အရှေ့လေပိုင်းဒေသမှာလည်းဘယ်တော့မှမရှိသင့်တဲ့အကြောင်းနဲ့တပ်ဖွဲ့ဝင်50ကိုပြန်ရုံသိမ်းတဲ့အကြောင်းဒီနေ့ပဲတူတန်လူမှုကွန်ရက်ကနေပြောဆိုခဲ့တာလည်းဖြစ်ပါတယ်။တတိယဘုရင်ရုံးတဲမှုဆုံးဖြတ်ချက်ပေါ်မှာတော့အတက်ဆက်ဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်သမဂ္ဂသမားရဲ့ Republican Party ကလွှတ်တော်အမတ်တွေကပါအပြင်းထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။